စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကိုအဖြေရှာဖို့အတွက်အိန္ဒိယနဲ့အာဆီယံတို့အတူလက်တွဲပြီးဆောင်ရွက်တင်တယ်လို့ကနေဒါနိုင်ငံတော်ရုံးတို့အခြေစိုက်လူခွင့်ရေးနဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့ IFFRES ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာ အထူးတန်တမန်တူခန့်ဖို့နဲ့မူငါးချက်ပါဘုံသဘောတူညီချက်တွေရလာပေမဲ့အခုချိန်ထိမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လန်းနိုင်ရေးအတွက်ကြိုးပမ်းချက်တွေအများမထင်ပဲဖြစ်နေတယ်လို့ဆိုပါတယ်။ဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယအနေနဲ့အရှိဒေတာဦးစားပေးတဲ့မူဝါဒကိုကြံ့သုံးနေတယ်လို့မြန်မာဟာအိန္ဒိယရဲ့ပြည်နယ်၄ခုဖြစ်တဲ့အရူနာချန်ပရာဒက်ရှ်မဏိပူမီဇိုရမ်နဲ့နာဂါလန်းတို့နဲ့ကီလိုမီတာ1600လောက်ရှိတဲ့နယ်နိမိတ်ချင်းထိစပ်နေတာဖြစ်တဲ့အပြင်လူမျိုးဘာသာယဉ်ကျေးမှုတွေအရပါဆက်နွယ်နေတာကြောင့်မြန်မာနဲ့မဆိုင်တဲ့အနေအထားမှာရှိနေတယ်လို့ထောက်ပြပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေကိုစစ်တပ်ကပြင်းပြင်းထန်ထန်နှိမ်နှင်းမှုကနေလက်ရှိမှာတည်ဆုံရတဲ့ပြည်သူက800ကျော်နဲ့အဖမ်းခံရသူ4000ကျော်ရှိလာနေပြီဖြစ်ပြီးအိန္ဒိယထိုင်းနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံရသူကလည်းတောင်းနဲ့ချီပြီးရှိလာနေတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာမြမအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဥဆောင်မှုကိုထောက်ခံကြောင်းအစောပိုင်းကပြောကြားခဲ့တဲ့အိန္ဒိယအနေနဲ့အာဆီယံနဲ့လက်တွဲပြီးမြမပြဿနာကိုအဖြေရှာဖို့လှုံ့ဆော်တယ်လို့လူခွင့်ရဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့ကနေပြောကြားခဲ့တာဖြစ်ပါတယ်။